ဟောင်ကောင်မှာလူခွင့်ရေးနဲ့လွတ်လပ်မှုကိုတိုးမြင့်ဖြစ်နေနေမှုမှာတာဝန်ရှိသူတွေအပေါ်အမေရိကန်ပြည်ဝင်ခွင့်ကန့်သတ်သွားမယ်လို့အမေရိကန်နိုင်ငံသားရေးဌာနကကြေညာလိုက်ပါတယ်။ဒီမိုကရေစီအခွင့်အရေးတွေကိုပိုပြီးကန့်သတ်တင်းကျပ်တဲ့လုံခြုံရေးဥပဒေသစ်ဟောင်ကောင်မှာထုတ်ပြန်ခဲ့ပြီးမကြခင်အခုလိုအရေးယူမှုတွေလုပ်တော့မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဘယ်တာဝန်ရှိသူတွေကိုပြစ်မှတ်ထားပြည်ဝင်ခွင့်ကတ်တပ်ပိတ်ပင်မလဲဆိုတာကိုတော့အတိအကျဖော်ပြထားခြင်းမရှိသေးပါဘူး။နိုင်ငံတော်အကြီးအကဲပြည့်စည်အောင်လှုပ်ဆောင်မှုလျှို့ဝှက်ချက်ပေါက်ကြားမှုသာမကနိုင်ငံသားတွေနိုင်ငံခြားလုပ်ငန်းတွေနဲ့အဆက်အဆံရှိသူတွေကိုပါအရေးယူနိုင်အောင် Article 23လို့တည်ကြတဲ့လုံခြုံရေးဥပဒေကိုလှုပ်ထားတာကိုထောက်ပြထားပါတယ်။ဟောင်ကောင်မှာဗြိတိန်အုပ်ချုပ်မှုအောက်ကနေတရုတ်ပြည်မှကြီးကိုအစိုးရလက်ပြန်အပ်ခဲ့တဲ့1998ခုနှစ်ကစလို့တရုတ်အစိုးရကတိပေးထားတဲ့အတိုင်းလွတ်လပ်မှုတွေပေးထားရလားဆိုတာအမေရိကန်နိုင်ငံရေးဌာနကနစ်စင်အမေရိကန်လွတ်တော်ကိုအစိုးရခံစားတင်ပြနေတာဖြစ်ပါတယ်။ဟောင်ကောင်မှာလူမှုအခြေပြုအဖွဲ့တွေသတင်းမီဒီယာတွေနဲ့အတိုက်ခံနေအပေါ်ဖိနှိပ်ဖမ်းဆီးနေရုံမကပြပရောက်နေကြတဲ့ဒီမိုကရေစီရေးလှုပ်ရှားသူတွေကိုပါဖမ်းဆီးနိုင်အောင်ဟောင်ကောင်အာဏာပိုင်နေကတာမကပြည်မကြီးအစိုးရဘက်ကတိုးမြင့်လှုပ်ဆောင်နေတဲ့လုပ်ရက်တွေပါတဲ့ဒီနေ့အစီရင်ခံစာမှာမိမောင်းထုတ်ပြထားတယ်လို့လည်းနိုင်ငံသားရေးဝန်ကြီးကပြောပါတယ်။ဟောင်ကောင်မှာမကြခင်ကပြဋ္ဌာန်းခဲ့တဲ့လုံခြုံရေးဥပဒေမှာနိုင်ငံသားတွေနိုင်ငံသားအဖွဲ့အစည်းတွေနဲ့အဆက်ဆံလုပ်တဲ့နေရာမှာတရားမဝင်ရွေချက်တွေမလျော်ကန်တဲ့ဤတွေဖြစ်နေရင်ထောင်ဒဏ်14နှစ်အထိကြာခံရနိုင်တယ်လို့ဥပဒေထဲမှာဖော်ပြထားပါတယ်။